လုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲရန်ကုန်တိုင်းထဲကလှိုင်းသာယာတက်မတော်အထက်ကျုပ်ဆက်ယုံနာအပါအဝင်နေရာတချို့မှာအသေးစားပေါက်ကွဲမှုတွေဆက်ပြီးရှိနေပါတယ်။ဒီပေါက်ကွဲမှုနဲ့နှိစက်တဲ့နေရာတဝိုက်မှာနေထိုင်သွားလာနေသူတွေကိုစစ်ကောင်စီဘက်ကစစ်ဆင်မင်းမြန်တာတွေလုပ်နေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးမှာပါခင်ဗျာ
။ရန်ကုန်တိုင်းလှိုင်းသာမြို့နယ်ထဲမှာလုံခြုံရေးရဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေတိုင်းအစင်လိုက်လံစစ်ဆေးနေသလိုကျူးကျော်ဆိုင်ငန်းတွေအင်အားတွေကိုလည်းဆက်ပြီးတော့ရှင်းလင်းနေပါတယ်။ဒီလိုလုံခြုံရေးတိုးမြင့်ထားတဲ့ကြားကပဲစစ်ကောင်စီတပ်ဖွဲ့ဝင်အများအပြားတက်ဆွဲထားတဲ့လှိုင်းသာတက်မတော်အထည်ချုပ်စေယုံနာမှာနိုဝင်ဘာ22ရက်နေ့ပိုင်းကဘုံပေါက်ကွဲခဲ့ကြောင်းအဲ့ဒီစေယုံနာမှာနေထိုင်သူတူက VOA ကိုပြောပါတယ်
။ဒီကြောက်ပဲကျွန်တော်တို့မကြောက်ဘူး။အဲ့ဒီမှာသုံးလုံးပေါက်တယ်။ဆောက်ပြီးတော့တိုက်တဲ့သဘောပဲ။အဲ့စေယုံပတ်ပတ်နေတဲ့နန်းကြီးကတော့တော့လို့မရဘူးကွာကတ်တုံးရည်နဲ့တော့ဖိတ်ဖိတ်တာကတ်သွားပြတ်တာတော့ဖွင့်မပြဘူးသူဘုံခွဲရဆိုလည်းနည်းနည်းဝေးမှာဖိတ်ပြီးအထိကရှိမှာမဟုတ်ဘူးကွာအနာကတ်လို့မမရတာညာနိုင်ပါတယ်ကသုံးနေရကိုဘုံ6လုံးပေါက်တော့
လိုင်သာမျိုးနယ်ကိုစစ်ကောင်စီတပ်တွေအလုံးရင်းဝင်လာတဲ့မတ်လ14ရက်နောက်ပိုင်းကစလို့ဒီတက်မတော်အထကျိုးစိုက်ုံမှာပဲအဓိကတက်ဆွဲတာကြောင့်သူကပြောပါတယ်ရန်ကုန်တိုင်းတန်လျင်မျိုးနယ်ထဲမှာလည်းတမန်ဦးရင်စစ်စေးဂိတ်မှာဒီကနေ့နိုဝင်ဘာလ23ရက်နေ့မနက်ရှိုင်းတိုင်းလောက်ကပောက်ကွယ်မှုဖြစ်ခဲ့တယ်လို့အနာဂတ်ဒေသခံတချို့ကပြောပါတယ်။ပောက်ကွယ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေကပြတ်သွားဖြတ်လာသူတွေကိုစစ်ဆေးမင်းမြန်တာတွေပြုလုပ်ခဲ့ပါတယ
်။အဲဒီမှာဖောက်ဝဲတော့ဒီကနေ့ဆိုသွားတဲ့ကိန်းသမားတွေရှိတယ်လေ။ကိန်းသမားတွေဘင်းကြီးလုံးမလို့အောင်ပေါ့။စစ်သေးတာကိန်းသမားတွေကိုစစ်တယ်။ပြီးရင်တို့လိုင်းကားတွေကိုကိုပိုင်ကားတွေကိုလည်းစစ်တယ်။ကိုပိုင်ကားတွေမှာလည်းအထက်ထက်မှာယောက်ျားလေးက2ယောက်3ယောက်ထဲ2ယောက်ထဲပို့ပါလာလို့ရှိရင်လေသူတို့တွေကတောင်းလာလေးပြုလာရင်အဲ့ဒါကြီးလုပ်တယ်။အဲ့လိုမျိုးတွေရှိတယ်ပေါ့နော်။
ဒီနေ့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ပါဝင်ပဲခူးတိုင်းတနင်္သာရီတိုင်းဘိတ်ခရိုင်စကိုင်းတိုင်းမုံရွာမြို့နယ်တွေမှာပောက်ကွဲမှုတွေရှိတယ်လို့လူမှုကွန်ရက်သတင်းတွေမှာရေးသားဖော်ပြကြပါပေမဲ့ VOA ကတော့တိကျအတည်ပြုလို့မရပါဘူးမင်းကြီးကလှိုင်းသာတက်မတော်ထေချိုးစက်ယုံနာပောက်ကွဲမှုပါဝင်တခြားပောက်ကွဲမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးစစ်ကောင်စီအခေါ်ကျန်းဖက်အဖွဲ့အစည်း NUGA စကိုင်းကျဲအရရန်ကုန်မြို့အတွင်းအကျန်းဖက်လုပ်ငန်းတွေကိုဆောင်ရွက်ခဲ့သူအယောက်50ကိုလန်နနေတကွာဖန်စီမိထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးကနိုဝင်ဘာလ22ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ။